Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဩဂုတ်လ8ရက်အင်္ဂါနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကို92.19 25တို့ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖုံပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါမြောက်ကိုရီးယားဘက်ကရန်လိုတဲ့စီးရီးလုံရိုက်တွေကိုထိမ့်ဖို့နိုင်ငံတကာရဲ့တောင်းဆိုမှုကိုမြောက်ကိုရီးယားကပေးချပါတယ်ကင်ညာသမရရွေးကောက်ပွဲမှာတော့ပြည်သူတွေမဲပေးနေကြပါပြီ။ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဒီကနေ့ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီကြိုးပမ်းမှုသမိုင်းမှာအထင်ကြီးအဖြစ်ဆုံးရှစ်လေးလုံးရေးတော်ပုံကြီး29နှစ်ပြည့်တဲ့အနေနဲ့ရှစ်လေးလုံးအောက်မေ့ပွဲအခမ်းအနားတွေနိုင်ငံတော်ဝန်ကျင်းပကြတာနဲ့ပတ်သက်ပြီးနားဆင်ရမှာကတော့
ရှစ်လေးလုံးကနေပြီးတော့ချိုးပွေလိုက်တဲ့ချိုးပွေကဒီနေ့မှောက်လာတယ်။ဒီနေ့အချိန်လေးကိုကြည့်လိုက်တော့ကျွန်တော်တို့ဒီမိုကရေစီရေးအပြည့်ကိုတိုင်းရင်းသားအနေနဲ့ဒီလိုရုပ်အပြည့်ယူရပါဦးမယ်
88ကျောင်းသားကောင်းဆောင်ကိုမင်းကွန်နိုင်ပြောသွားတာဖြစ်ပါတယ်အပြည့်စုံမှုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါ့အပြင်အမေရိကန်ပြည်ထောင်စုအတွင်းစီးပွားရေးလုပ်ငန်းတွေစတင်မှုနှုန်းမှာအမျိုးသမီးတွေဟာသူတို့ရွယ်တူအမျိုးသားတွေထက်ပိုများတဲ့အကြောင်းကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်နေကိုညံဝဲအောင်တို့ပြောပြပေးပါမယ်ရှင
်မြောက်ကိုရီးယားရဲ့ရန်လိုတဲ့စီးရီးဆောင်ရွက်မှုတွေကိုထိမ့်ဖို့နိုင်ငံတကာရဲ့တောင်းဆိုမှုကိုမြောက်ကိုရီးယားအစိုးရကပေးချလိုက်ပြီးနျူကလ িয়ার လက်နက်ထုတ်လုပ်တဲ့အစီအစဉ်ကိုဆက်ပြီးလုပ်သွားမယ်လို့ပြောဆိုလိုက်ပါတယ်။ပယ်ရင်တပ်တုံးနေပြစ်လွတ်တာကြောင့်ကုလသမဂ္ဂလွန်ကြိုရေးကောင်စီမှစနေနေ့ကအရေးယူဒဏ်ခတ်မှုတွေလုပ်ခဲ့ပြီးမြောက်ကိုရီးယားဘက်ကအခုလိုတုံ့ပြန်လိုက်တာပါ။အချုပ်အခြာအာဏာပိုင်နိုင်ငံအပေါ်ပြောင်ပြောင်တင်းတင်းထိပါမှုဖြစ်ပြီးဆက်ဆုပ်ဖွဲ့အမေရိကန်ရဲ့မြောက်ကိုရီးယားကိုအထီးချံဖြစ်အောင်ကြိုးစားတဲ့ဆောင်ရွက်မှုဖြစ်တယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းမီဒီယာတွေကထုတ်ပြန်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်ရင်ဒုံးအစည်းအဝေးနေနဲ့ပတ်သက်လို့ဘယ်တော့မှညှိနှိုင်းဆွေးနွေးမှာမဟုတ်ဘူးလို့လည်းဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာတနင်္လာနေ့ကကျင်းပတဲ့လုံခြုံရေးဆိုင်ရာ IRF အာဆီယံဒေသရင်းဆွေးနွေးပွဲမှာမြောက်ကိုရီးယားကပြောကြားခဲ့ပါတယ်။တကယ်လို့အမေရိကန်အစိုးရကစီးရီးဆောင်ရွက်လာမယ်ဆိုရင်မြောက်ကိုရီးယားရဲ့ဗျူဟာမြောက်နျူကလ িয়ার အင်အားနဲ့ပြင်းပြင်းထန်ထန်ဆုံးမမှာဖြစ်တယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားအစိုးရအနေနဲ့အမေရိကန်ကလွဲလို့တခြားနိုင်ငံတွေအပေါ်ချင်းချောက်ဖို့ရွေးချက်မရှိဘူးလို့လည်းပြောပါတယ်။အာဆီယံစည်းဝေးပွဲတွေတက်ရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတော့မြောက်ကိုရီးယားအနေနဲ့ဆွေးနွေးမယ်ဆိုရင်မစ်ဆိုင်းတုံးစမ်းသပ်မှုတွေကိုအရင်ရပ်ရမယ်လို့ပြောဆိုခဲ့တာပါ။မြောက်ကိုရီးယားအစိုးရအတွက်ဝင်ငွေဒေါ်လာတန်တထောင်လောက်ထိခိုက်နိုင်တဲ့ကုလသမဂ္ဂရဲ့စည်းဝေးရေးကုန်သွယ်ရေးပိတ်ဆို့တန်းခတ်မှုတွေအတိုင်းအပြည့်အဝလိုက်နာမယ်လို့မြောက်ကိုရီးယားရဲ့အဓိကကုန်သွယ်ဖက်တရုတ်နိုင်ငံကပြောကြားခဲ့ပါတယ်ရှင်။
အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံကိုစတင်တည်ထောင်ခဲ့တာနှစ်ပေါင်း50ပြည့်တဲ့ရွှေတုနှစ်ပတ်လည်အထိမ်းအမှတ်အတွက်နိုင်ငံတော်သမ္မတဦးထင်ကျော်ကဒီကနေ့ဂုဏ်ပြုသမွန်လွှာပေးပို့ခဲ့ပါတယ်။အာဆီယံအဖွဲ့ကြီးကိုထူထောင်တဲ့သမိုင်းမှတ်တိုင်ဖြစ်သလိုမြန်မာနိုင်ငံအတွက်လည်းအာဆီယံအဖွဲ့ဝင်စဖြစ်လာတဲ့အနှစ်20ပြည့်အထိမ်းအမှတ်ဖြစ်တာကြောင့်ထူးခြားတဲ့နှစ်ပတ်လည်နေ့အဖြစ်ဂုဏ်ပြုကြိုဆိုကြောင်းသမွန်လွှာမှာဖော်ပြပါတယ်။အာဆီယံအဖွဲ့ကြီးအနေနဲ့လွန်ခဲ့တဲ့အနှစ်50ကာလတလျှောက်အပြန်အလှန်လေးစားမှုပူပေါင်းဆောင်ရွက်မှုတူညီတဲ့ဆန္ဒအလေးထားမှုစတဲ့မူတွေပေါ်အခိုင်အမာရပ်တည်ပြီးမိမိတို့ရဲ့ရည်မှန်းချက်ဥတည်ချက်ကိုအပြောင်းမခံဘဲရှောင်လန်းခဲ့သလိုတိုးတက်အောင်မြင်မှုတွေဖော်ဆောင်နိုင်ခဲ့တယ်လို့ဆိုပါတယ်။ရှေ့အနာဂတ်မှာလည်းနိုင်ငံတကာအတိုင်းအဝိုင်းနဲ့ထိတွေ့ဆက်ဆံမှုတွေတိုးမြင့်တည်ဆောက်ပြီးအာဆီယံအတိုင်းအဝိုင်းရဲ့တိုးတက်မှုတွေကိုဆက်လက်ဖော်ဆောင်သွားဖို့ဒီလိုဖော်ဆောင်ရမှာမြန်မာနိုင်ငံအနေနဲ့တက်တက်ကြွပါဝင်လှုပ်ဆောင်နေကြောင်းကိုလည်းသမ္မတရဲ့သဝန်လွန်မှာဖော်ပြပါတယ်။ဒီကနေ့မှာကြာရောက်တဲ့အာဆီယံနှစ်50ပြည့်အထိမ်းအမှတ်အခမ်းအနားကိုအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့ဖိလစ်ပိုင်နိုင်ငံမှာကျင်းပခဲ့ပြီးဖိလစ်ပိုင်သမ္မတဒူတာတီနဲ့အတူအာဆီယံနိုင်ငံသားရေးဝန်ကြီးတွေမဟာမိတ်နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေနဲ့ကိုယ်စားလှယ်တွေတက်ရောက်ပါတယ်။အာဆီယံအဖွဲ့ကို1969ခုဩဂုတ်လ8ရက်နေ့မှာအင်ဒိုနီးရှားမလေးရှားဖိလစ်ပိုင်စင်ကာပူနဲ့ထိုင်း၅နိုင်ငံတို့ကစတင်ထူထောင်ခဲ့တာဖြစ်ပြီးဘရူနိုင်းကမ္ဘောဒီးယားလာအိုမြန်မာနဲ့ဗီယက်နမ်နိုင်ငံတွေကတော့နောက်ပိုင်းဆယ်စုနှစ်နဲ့ချီကြာပြီးမှပူပေါင်းပါဝင်လာကြတာပါဒီကနေ့အာဆီယံ7နိုင်ငံရဲ့စီးပွားရေးပူပေါင်းမှုဟာကမ္ဘာအဆင့်9မှာရှိပါတယ
်အမေရိကန်နိုင်ငံဆိုင်ဝန်ကြီး Rex Tillerson ဟာဒီကနေ့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာထိုင်းဝန်ကြီးချုပ် Prayut Chan-o-chan နဲ့ထိုင်းနိုင်ငံသားရေးဝန်ကြီးအပါအဝင်ထိုင်းဆိုရထိတ်တန့်ရာရှိတွေနဲ့တွေ့ဆုံပါတယ် ထိုင်းနိုင်ငံမှာ2014ခုနှစ်ဆင်အာနာသိမ်းတဲ့အချိန်ထိုင်းနဲ့အမေရိကန်နှစ်နိုင်ငံဆက်ဆံရေးထိခိုက်လာခဲ့တဲ့အချိန်ကစလို့အမေရိကန်ကအစစ်မြေဆိုးရရရှိတဦးထိုင်းနိုင်ငံကိုပထမဆုံးလာရောက်တာဖြစ်ပြီးအခုခီးစဉ်ကနှစ်နိုင်ငံတန်တမန်ဆက်ဆံရေးတိုးတက်လာမှုကိုဖော်ပြတဲ့ခီးစဉ်လည်းဖြစ်ပါတယ်အမေရိကန်နိုင်ငံဆိုင်ဝန်ကြီးထဲလာဆန်ဟာအရှိတောင်အာရှနိုင်ငံများအတင်အာဆီယံဖွဲ့ရဲ့ဒေသဆိုင်ရာအစည်းအဝေးတက်ဖို့အာရှဒေသကိုစတင်ရောက်လာခြင်းကတည်းကမြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီးဒေသရင်းနိုင်ငံတွေနဲ့ဆွေးနွေးညှိနှိုင်းတာတွေလှုပ်ဆောင်နေခဲ့ပါတယ်။မြောက်ကိုရီးယားရဲ့ပေတိန်တုံးကြီးစမ်းသပ်မှုတွေရပ်တန့်အောင်လုပ်ဖို့အတွက်တွဲဆုံဆွေးနွေးမှုတွေကသာအကောင်းဆုံးနည်းလမ်းဖြစ်လိမ့်မယ်လို့အမေရိကန်နိုင်ငံဆိုင်ဝန်ကြီးထဲလာဆန်ကပြောပါတယ်။ဒီလိုဆွေးနွေးမှုတွေဖြစ်လာအောင်ဖိအားပေးတဲ့အနေနဲ့မြောက်ကိုရီးယားနဲ့ဗန်နိုင်းငွေချေးအရအဆက်အသွယ်တွေဖြတ်တောက်နိုင်အောင်အရှိတောင်အာရှနိုင်ငံတွေအနေနဲ့ဝိုင်းဝန်းကူညီဆောင်ရွက်ကြဖို့ဝန်ကြီးတီလာဆန်ကတိုက်တွန်းပြောဆိုနေတာဖြစ်ပါတယ်။ဒီကနေ့ထိုင်းနိုင်ငံခီးစဉ်ပြည်မှာတော့ဝန်ကြီးတီလာဆန်ကမလေးရှားနိုင်ငံကိုခီးဆက်ခဲ့တယ်လို့မလေးရှားအစိုးရအရာရှိတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။
အပန်းမြေကလာအတွင်းအလုံးလုံးနေသူလို့ပြောဆိုနေကြတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာနယူးဂျာစီပြည်နယ်ကသူ့ကိုယ်ပိုင်ခေါက်ကွင်းမှာအနားယူနေချိန်အရှိတောင်အာရှနိုင်ငံတွေစီခီးသွားနေတဲ့နိုင်ငံရေးဝန်ကြီးရက်စ်တေလာဆန်နဲ့မြောက်ကိုရီးယားအရေးကိုတယ်လီဖုန်းဆက်သွယ်ဆွေးနွေးခဲ့ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲကလာအတွင်းထရမ့်ကိုမဲပေးခဲ့ကြသူတွေကြားမှာသူ့ပေါ်ထောက်ခံမှုကြာဆင်းလာနေတယ်ဆိုတဲ့နိုင်ငံတွင်းစစ်တမ်းရလဒ်တွေပေါ်သမ္မတထရမ့်က Twitter စာမျက်နှာကနေပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ပါတယ်။ဒီစစ်တမ်းကိုယုံကြည်ဖို့ခက်ခဲကြောင်းသမ္မတထရမ့်ကတုံ့ပြန်လိုက်ပြီးသူ့အဆိုရုရှားကိစ္စနဲ့မကောင်းကြံစီနေတဲ့လုံခြံဖန်တီးသတင်းဌာနတွေကလာပေါင်းများစွာစစ်တမ်းကောက်ယူချက်တွေအစားထရမ့်ပေါ်အခိုင်အမာထောက်ခံသူတွေပိုအားကောင်းလာနေတယ်လို့ပြောဆိုလိုက်ပါတယ်။2016ရွေးကောက်ပွဲအတွင်းပြန်ပက်ဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်ကိုအနံ့ရအောင်လို့ထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့တွေကရုရှားအစိုးရအရာရှိတွေနဲ့ပူးပေါင်းကြံစီခဲ့သလားဆိုတာကိုအထူးစုံစမ်းရေးအရာရှိတဦးခန့်အပ်စစ်ဆေးမှုအပါအဝင်စုံစမ်းစစ်ဆေးမှုအတော်များများလုပ်နေဆဲဖြစ်ပါတယ
်။ UAB ကအသံညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနေညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။ပြဿနာတွေနဲ့ရှုပ်ရှုပ်ထွေထွေဖြစ်ခဲ့တဲ့စည်းဝေးရကာလအဆုံးသတ်သွားပြီးတဲ့နောက်မှာတော့ကင်ညာသမ္မတရွေးကောက်ပွဲမှာပြည်သူတွေမဲပေးနေကြပါပြီ။အကျင့်နယ်ရှင်ပြိုင်နေတဲ့နိုင်ငံတော်ဝန်မဲပေးပွဲမှာဆန္ဒမဲပေးဖို့မဲဆန္ဒရှင်တွေမိုးမလင်းကင်ကစလို့တန်းစီဆောင်ဆိုင်ခဲ့ကြတာဖြစ်ပါတယ်။အသက်32နှစ်အရွယ်မေးရက်မာလူဘီကတော့မဲထဲဖို့3နာရီခွဲဆောင်ခဲ့ရတယ်လို့ပြောပါတယ်။ဒီနေ့ရွေးကောက်ပွဲဟာလက်ရှိသမ္မတအသက်55နှစ်အရွယ်ဦးဟူရူကင်ညာတာနဲ့သူ့ရဲ့ကာလရှည်ပြိုင်ဘက်အသက်82နှစ်အရွယ်ရိုင်လာအိုဒင်းကတို့ကြားဒုတိယအချိန်မြောက်ပြိုင်ပွဲဖြစ်ပါတယ်။ရိုင်လာအိုဒင်းကာက၄ချိန်မြောက်သမ္မတရွေးကောက်ပွဲဝင်ပြိုင်တာဖြစ်ပါတယ်။ကင်ညာနိုင်ငံရဲ့လူများစုကီကူယူမျိုးနယ်စုတွေကဥဟူရုကင်ညာရာကိုထောက်ခံကြပြီးလူမျိုးနယ်စုတွေကရိုင်လာအိုဒင်းကာကိုထောက်ခံကြပါတယ်။သမ္မတကင်ညာတာကိုမထောက်ခံစေဖို့ပြိုင်ဘက်အိုဒင်းကာကမဲအကြံဖန်လုပ်တယ်ဆိုတဲ့ဆွဆွဲချက်တွေနောက်ထိတ်တန့်ရွေးကောက်ပွဲအရာရှိတဦးအသက်ခံရမှုတို့ကြောင့်စီးအောင်ရေးလုပ်ငန်းတွေရဲ့ပုံရိပ်ကိုထိခိုက်ခဲ့ပါတယ်။တင်းမာမှုတွေတိုးလာတာကြောင့်လဲမြို့နယ်စုတွေကြအကြမ်းဖက်မှုတွေကြောင့်လူပေါင်း1100ကျော်သေဆုံးခဲ့ရပြီးလူပေါင်း6သိန်းကျော်အိုးအိမ်ရွှေ့ပြောင်းခဲ့ရတဲ့2009ခုနှစ်ဆန္ဒမဲပေးပွဲအခြေအနေမျိုးပြန်ဖြစ်လာမဲ့အရေးကိုလည်းစိုးရိမ်ခဲ့ကြပါတယ်။ကင်ညာနိုင်ငံတဝမ်းမှာထောင်နဲ့ချီတဲ့ရွေးကောက်ပွဲစောင့်ကြည့်သူတွေဖြန့်ကျက်ချထားပြီးဒီထဲမှာအမေရိကန်နိုင်ငံသားဝင်ကြီးဟောင်းဂျွန်ကယ်ရီလည်းပါဝင်ပါတယ်။မဲယုံတွေကတော့ဒေသစံတော်ချိန်ညနေ9နာရီမှာပြိမ်မှာပါ။မဲရလတ်တွေကိုတော့လာမဲ့တောက်ချာနေမှာကြီးညာနိုင်မယ်လို့ခန့်မှန်းထားကြပါတယ်ရှင်
။ပါကစ္စတန်နိုင်ငံအရှေ့ပိုင်းမှာတနင်္လာနေ့နှောင်းပိုင်းကကားဘုံးပေါက်ကွဲတာကြောင့်လူ30ကျော်ထိခိုက်ဒဏ်ရာရသွားပါတယ်။အသီးအနှံတွေအပြစ်တင်လာတဲ့ထရက်ကားတစ်စင်းတည်းမှာဖောက်ခွဲရေးပစ္စည်းတွေဖွဲ့ယူလာပြီးဖောက်ခွဲတိုက်ခိုက်တာဖြစ်ကြောင်းလာဟိုးမြို့ကအစိုးရထိပ်တန်းအရာရှိတဦးကပြောပါတယ်။အခုတိုက်ခိုက်မှုဟာယာရုကနေဖေရှားခံခဲ့ရတဲ့ပါကစ္စတန်ဝန်ကြီးချုပ်နဝရှရစ်ကိုထောက်ခံရာအဓိကအမာခံနေမည်ဖြစ်တဲ့လာဟိုးမြို့မှာအခုနောက်ဆုံးဖြစ်ပွားတဲ့တိုက်ခိုက်မှုဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကလည်းဒီလာဟိုးမြို့မှာပါကစ္စတန်တာလီဘန်စစ်သွေးကြွအဖွဲ့ရဲ့အသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်လူ25ယောက်ထက်မနည်းသေဆုံးပြီးသေဆုံးသူအများစုကတော့ရဲဝင်နှန်းတွေဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုကပြည်ပအကြမ်းဖက်ဝါဒီအဖွဲ့အဖြစ်လွန်ခဲ့တဲ့3နှစ်ကတတ်မှတ်ထားတဲ့ပါကစ္စတန်အစ္စလာမ်ရဲ့ကူညီရေးအသင်းအဖွဲ့ကနိုင်ငံရဲ့နိုင်ငံရေးလောကထဲခြေစုံပြစ်ဝင်ဖို့နဲ့ရွေးကောက်ပွဲတွေမှာရှင်ပြိုင်မှုရည်မှန်းချက်နဲ့နိုင်ငံရေးပါတီအသစ်ထူထောင်လိုက်ပါတယ်အငင်းပွားပွဲအကူအညီပေးရေးအဖွဲ့ Jamaat Ut Dawa ကပြည်ပင်ခံထားတဲ့အိန္ဒိယစံချည်ရေး Lashkar e Taiba အဖွဲ့ရဲ့ရှေ့တွယ်ရုပ်ပြအဖွဲ့အစည်းအဖြစ်ယုံကြည်ထားကြပြီး2008ခုနှစ်ကအိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာလူတွေတေးကြေတိုက်ခိုက်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုကိုအဓိကစီစဉ်ခဲ့သူလို့ဆွဆွဲခံရတဲ့ Hafiz Saeed ကစီမံခန့်ခွဲတာဖြစ်ပါတယ်ပြီးခဲ့တဲ့6လအတွင်းပါကစ္စတန်မှာနေအခြေချုပ်ကြက်ခံနေရတဲ့ Hafiz Saeed ကိုဖမ်းဆီးပြီးတရားစီရင်နိုင်ရေးအတွက်အမေရိကန်အစိုးရကဒေါ်လာ10သန်းစုကြည်ထုတ်ထားတာပါနိုင်ငံတကာရဲ့ဖိအားပေးမှုနဲ့အစ္စလာမ်ရဲ့ခေါင်းဆောင်ကိုပါကစ္စတန်အစိုးရကဖမ်းဆီးခဲ့တာဖြစ်ပြီးနောက်ထပ်2လချုပ်ရက်ထပ်တိုးထားပါတယ် Hafiz Saeed ရဲ့လုပ်ဖို့ကိုင်းပဲ့အရင်အခြားစာဖူလာခလစ်ကတော့မာလီမွတ်စလင်လီဂ်ပါတီတဲ့ထူထောင်မှုနဲ့ပါတီရဲ့ရည်မှန်းချက်တွေကိုသတင်းထောက်တွေကိုမနေ့တနင်္လာနေ့ကရှင်းလင်းပြောကြပါတယ်။နိုင်ငံရဲ့ရွေးကောက်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ခွင့်ရရေးအတွက်ပါတီမှတ်ပုံတွေရရှိဖို့ရွေးကောက်ပွဲကော်မရှင်တန်ရှောက်ထားလိုက်ပြီးဖြစ်တဲ့အကြောင်းလဲပါတီဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ခါလစ်ကပြောဆိုသွားပါတယ်ရှင်။
တောင်အာဖရိကသမ္မတဂျက်ကော့ဇူမာကိုယာရုကဖယ်ရှားနိုင်မဲ့အယုံအကြည်မရှိအဆိုကိုဒီကနေ့အင်္ဂါနေ့မှာလွှတ်တော်အမတ်တွေလျှို့ဝှက်မဲခွဲကြမှာပါ။အဂရီလိုက်စားမှုဆွဆွဲချက်တွေစီးပွားရေးဥဆောင်ကြီးကြပ်မှုနဲ့ပတ်သက်တဲ့ဝေဖန်မှုတွေရှိနေတဲ့ကြားကပဲပထမဦးဆုံးတာဝန်ယူခဲ့တဲ့2009ခုနှစ်ကစလို့ကြုံတွေ့ခဲ့ရတဲ့အယုံအကြည်မရှိအဆိုမဲခွဲမှုမှာတော့သမရဇူမာလွတ်မြောက်ခဲ့ပါတယ်နိုင်ငံအနေနဲ့အကြီးအကျယ်စီးပွားကြဆင်းမှုအလုပ်အကိုင်းလှုပ်လက်မဲ့မှုနှုံးမြင့်မားမှုနဲ့ရုံးမတက်နိုင်ဖြစ်ခဲ့ပြီးသမရဇူမာကဗန်ဒါယီဝန်ကြီးပရာဗင်ဂိုဟမ်ကိုပြီးခဲ့တဲ့မတ်လရာဒူးကဖယ်ရှားလိုက်ခြင်းကစပြီးcredit rating လို့ခေါ်တဲ့အကျွေးပေးရန်စိတ်ချရမှုအဆင့်ရော့ကျတတ်မှတ်ခံရပါတယ်ဒီကနေ့အင်္ဂါနေ့မှာအဆိုပြုချက်ကိုလျှို့ဝှက်မဲပေးစနစ်ကိုပထမဦးဆုံးအကြိမ်အသုံးပြုမှဖြစ်တာကြောင့်သမရဟုဖယ်ရှားနိုင်ဖို့လိုအပ်တဲ့မဲရည်အတွက်ပြည့်မီရေးအာနာယ ANC ပါတီဘက်ကမဲထည့်လာစေရေးအတွက်အတိုက်ခံလွှတ်တော်အမတ်တွေအတွက်မျှော်လင့်ချက်ရှိလာစေပါတယ်ဒီအဆိုကိုအတည်ပြုနိုင်ဖို့အတွက်လွှတ်တော်အမတ်နေရာ400မှာ249ဦးနေရာထိန်းထားတဲ့ ANC ဘက်ကလွတ်တော်အမှတ်50ကတိုက်ခန့်ဒီနဲ့ပူးပေါင်းရမှာဖြစ်ပါတယ
်နောက်ဆုံးရသတင်းတွေကိုမှတ်သင်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့ပြောပြပေးကြတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့ဒီသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှစ်လီလုံအောင်မေပွဲအထိမ်းမှအခမ်းအနားကျင်းပတဲ့အကြောင်းနဲ့အရင်ဆုံးစပါမယ်ရှင်မြန်မာနိုင်ငံမှာဒီမိုကရေစီတောင်းဆိုအောင်ကြွလှုပ်ရှားမှုပေါ်ပေါက်ခဲ့တာ29နှစ်ပြည့်လာပြီမယ်။ရည်မှန်းချက်တွေမပြေဝသေးတဲ့အကြောင်း1988ခုနှစ်လူမှုအောင်ကြွမှုမှာဦးဆောင်သူတွေကပြောဆိုလိုက်ကြပါဗျ။အထူးသဖြင့်မြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီရရှိရေး2008ခုနှစ်ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုအပ်ကြောင်းလည်းဒီကနေ့ကျင်းပတဲ့ရှစ်လီလုံ29နှစ်ပြည့်အခမ်းအနားမှာပြောဆိုခဲ့ကြတာပါ။အပြည့်အစုံကိုတော့ရန်ကုန်မြို့ကရှစ်လီလုံအခမ်းအနားကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ကိုကောင်းဆန်ဟင်းကပြောပြပေးမှာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံမှာ1988ခုနှစ်ဩဂုတ်လ10ရက်နေ့ကတပါတီအနာရှင်စနစ်ဖျောက်ချဖို့ဒီမိုကရေစီနဲ့လူ့အခွင့်အရေးရရှိဖို့အတွက်ငြိမ်းချမ်းစွာတောင်းဆိုဆန္ဒပြခဲ့တဲ့ရှစ်လီလုံအရေးတော်ပုံကြီးဟာဒီကနေ့ဆိုရင်29နှစ်ပြည့်ပြီဖြစ်ပါတယ်။ရှစ်လီလုံအရေးတော်ပုံ29နှစ်ပြည့်အခမ်းအနားကိုတော့မြန်မာနိုင်ငံအဝမ်းကျင်းပကြပါတယ်။ရန်ကုန်မြို့တငံကျွန်းမြို့နယ်ဓမ္မပီယာကျောင်းတိုင်မှာကျင်းပတဲ့ရှစ်လီလုံအရေးတော်ပုံနေ့အခမ်းအနားမှာတော့88ကျောင်းသားခေါင်းဆောင်တအူးဖြစ်တဲ့ကိုမင်းကိုနိုင်ကစစ်မှန်တဲ့ဒီမိုကရေစီရရှိဖို့နဲ့ပြည်တွင်းစစ်တွေငြိမ်းချဖို့အတွက်လောင်ရှိအခြေခံဖွဲ့စည်းပုံဥပဒေပြင်ဆင်ဖို့လိုအပ်တယ်လို့အဖွဲ့မင်းကုန်းမှပြောလိုက်ပါတယ်
။ခြေလေးလုံးကနေပြီးတော့ချိုးပွေလိုက်တဲ့အချိုးပွေကဒီနေ့ဒီနောက်လာတယ်။ဒီနေ့အခြေအနေကိုကြည့်လိုက်တော့ကျွန်တော်တို့ဒီမိုကရေစီရေးအပြည့်ကိုတိုင်းရင်းသားအနေနဲ့ညီညွတ်ရေးအပြည့်ယူရပါဦးခင်ဗျ။အဲ့ဒီကတည်းကပြည်တော်စုဆိုတဲ့ပန်းနိုင်ငံလည်းကျွန်တော်မျက်စိပြလို့မရအဖက်ကလည်းဒီမိုကရေစီရေးကိုချန်ထားလို့မရအဲ့လိုသွားနေတဲ့အချိန်မှာကျွန်တော်တို့ရဲ့အားလုံးရဲ့ရည်ကြီးဆုံးသူမျိုးရဲ့လုံလန်းတင်တာပါပဲဆိုတော့အချိန်ကဥပဒေပြင်ဆင်ရေးဆိုတာကိုထောက်ကြပါလိမ့်မယ်အဲ့ဒီအချိန်ကဥပဒေပြင်ဆင်ရေးလို့ပြောလိုက်တာနဲ့
အမေရင်ပေါ်မှာဒီကိုချင်းချင်းတွေ့တဲ့အတိုင်းကိုတတ်တတ်နေကြတဲ့စိတ်ကိုရက်ချင်ပါတယ်အဲ့တော့ဒီစိတ်ရက်ဖို့နဲ့ဉာဏ်ရည်ရဖို့ဆိုတာလေနောက်ဆုံးမှာပေါ်ဒီပုံပြင်မအောင်ရပါတယ်ရှင်းလေးလုံးအရေးတော်ပုံရဲ့တောင်းဆိုချက်တွေပြည့်ဝမရရှိသေးဘူးလို့ထောက်ပြလိုက်ပါတယ်ရှင်းလေးလုံးအရေးတော်ပုံကြီးရဲ့တောင်းဆိုချက်တွေပေါ့ဗျာရှင်းလေးလုံးအရေးတော်ပုံကြီးတောင်းဆိုချက်တွေကျ င်တာသူကရွေးကောက်ပွဲကယ်မင်းကာလာမှာပြောခဲ့တဲ့အချက်တွေနောက်တစ်ခုကဒီတမလာယုတ်ထိပြောခဲ့တဲ့ဟာပါ၃ချက်ရှိပါတယ်အဲ့ဒါမျိုးချက်ဖွဲ့စည်းဖို့ပြင်မှုငင်းငယ်ရေးတခြားဖို့အဲနောက်တရားဥပဒေစိုးမှုဒီ၃ချက်ကိုတော့အစိုးရအကောင့်တွေပေါ်စေးချင်ပါတယ်ကျွန်တော်တို့ကဘယ်နေရာဘယ်ခန်းနာခန်းနာလို့ဖြစ်ဖြစ်ပါကျွန်တော်တို့အနေနဲ့ကအခုတည်းကဒီကျွန်တော်တို့ကကျွန်တော် driving force ပါအဲ့လိုပဲကျွန်တော်ခံထားပါတယ်။မောင်းနေအားတစ်ခုလည်းခံထားပါတယ
်။ရှင်းလင်းလုံးအရေးတော်ပုံမှာပါဝင်ခဲ့တဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကဥခိုင်မောင်ကြီးကတော့ဒီမိုကရေစီတိုက်ပွဲရဲ့29နှစ်တာခရီးကိုအခုလိုသုံးသပ်လိုက်ပါတယ်
။ရှင်းလင်းလုံး29နှစ်ကျွန်တော်တို့ဒီမိုကရေစီတိုက်ပွဲကိုဆောင်ရွက်ခဲ့တာဒါနှစ်30မိပါရှိပေမဲ့ကျွန်တော်တို့လိုချင်တဲ့ပုံစံမရောက်သေးပါဘူး။ဒါပေမဲ့ပြည်သူကရွေးကောက်တင်မြောက်နိုင်တဲ့အစိုးရတရားကိုပေါ်ပေါက်လာပါလေ။ဒါပေမဲ့ဒီလိုပြည်သူအစိုးရဖြစ်ပြီးတော့မှတကယ်ပြည်သူအစိုးရစစ်စစ်အနေနဲ့ရပ်တည်နိုင်နေပါဒါဟာကျွန်တော်လိုချင်တဲ့ပုံစံမဟုတ်ပါဘူး
1988ခုနှစ်စက်တင်ဘာ18ရက်နေ့မှာစစ်တပ်ကအာဏာသိမ်းဖျို့ခွင်းခဲ့တာကြောင့်ရှင်းလင်းလုံးကာလအတွင်းရဟန်းရှင်လူအများအပြားတည်ဆုံခဲ့ကြရသလိုမြန်မာနိုင်ငံနေဆက်တခြားကိုလည်းတောခိုခဲ့ကြသူတွေလည်းရှိပါတယ်အဲ့ဒီလိုဘဝပေါင်းများစွာနဲ့ပြည့်ဆက်လာခဲ့ရတဲ့ရှင်းလင်းလုံးအရေးတော်ပုံကြီးရဲ့ဤမှန်းချက်တွေပြည်လာဖို့ကိုတော့လက်ရှိအရေးတော်အစိုးရလက်ထက်မှာဖော်ဆောင်သွားနိုင်ဖို့ကိုပြည်သူအများကတောင်းဆိုနေကြတာပဲဖြစ်ပါတယ်ခင်ဗျာ
ကိုကောင်းဆိုင်ဟင်းတည်င်းပြပို့ခဲ့တာဖြစ်ပါရဲ့ရှင်အခုတစ်ဆက်ထဲမှာပဲတခြားပြည်နယ်နဲ့တိုင်းတွေမှာကျင်းပခဲ့ကြတဲ့ရှစ်လီလုံအောင်မြပွဲအထိမ်းမှပွဲတွေကိုလည်းတင်ဆက်ပေးမှာဖြစ်ပါရဲ့ရှစ်လီလုံရေးတော်ပုံဖြစ်ထင်ရှားတဲ့ဒီမိုကရေစီရေလှူရှားမှုရဲ့ရည်မှန်းချက်တွေကိုမမေ့ကြဘူးမြန်မာနိုင်ငံတဝန်းအထိမ်းမှအခမ်းအနားတွေမှာတက်ကြွလှူရှားသူတွေကတိုက်တွန်းလိုက်ကြပါရဲ့ရှစ်လီလုံလှူရှားမှုမှာကိုယ်တိုင်ပါဝင်ဖြတ်သန်းခဲ့သူတွေရဲ့29နှစ်ပြည့်အခမ်းအနားတွေမှာပြောဆိုချက်တွေကိုတော့ဒီဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကစူးစီးတင်ပြထားပါရဲ့ရှင
်ဟုတ်ပါ1988ခုနှစ်တုန်းကဒီမိုကရေစီရဲ့လှုပ်ရှားမှုတွေမှာကွယ်လွန်ခဲ့သူတွေကိုရည်စူးပြီးတော့အကောင်းမှုကုသိုလ်ပြုတဲ့ဘာသာရေးအခမ်းအနားတွေပါဝင်ရှစ်လေးလုံး29နှစ်ပြည့်အခမ်းအနားတွေမှာတော့တစ်ချိန်လုံးကဒီမိုကရေစီရဲ့ရည်မှန်းချက်တွေကိုတက်ကြွလှုပ်ရှားသူတွေကပြန်ပြောင်းသတိပေးခဲ့ကြတာပါ29နှစ်တာကာလအတွင်းမြန်မာနိုင်ငံမှာအယက်သားဆိုရတရက်အုပ်ချုပ်တဲ့အထိနိုင်ငံရေးအပြောင်းလဲတွေတွေ့မြင်ခဲ့ရပေမဲ့ဒီမိုကရေစီအပြည့်အဝရဖို့လိုအပ်နေတဲ့အခြေအနေတွေကိုတော့တက်ကြွလှုပ်ရှားသူတွေကထောက်ပြနေကြတာပါမန္တလေးမြို့ကရှစ်လေးလုံးနှစ်ပတ်လည်နေ့အခမ်းအနားမှာဦးဆောင်သူတဦးဖြစ်တဲ့မြန်မာနိုင်ငံရှိနေများကိုရက်ကဦးသိန်းတန်းဦးကတော့မြန်မာနိုင်ငံမှာပြောင်းလဲဖို့လိုအပ်နေတဲ့အခြေအနေတွေကိုအခုလိုထောက်ပြခဲ့ပါတယ
်။ရှစ်ဆက်ချိန်မှာကြာဆုံးသွားတဲ့ရဲဘော်တွေအများအတန်းပေးဝေးကျွန်တော်တို့ရဲ့ရှစ်ခုလက်ရှိတိုင်းပြည်ရင်ဆိုင်နေရတဲ့အခက်အခဲတွေကပါတယ်လေ။ကျွန်တော်တို့ဘာတွေရှစ်ဆက်လုပ်ရမလဲဆိုတော့ကျွန်တော်တို့ wine support ဆွေးနွေးဆုံးဖြတ်ကြတာပါ။ကျွန်တော်တို့ရှစ်ဆက်ရှစ်ဒူဒူရဲတော်ဘုံကြီးကပြည်သူတရားလုံးကိုပေးလိုက်တာဒီမိုကရေစီငြိမ်းချမ်းရေးနဲ့အမျိုးသားသွေးစီညီရေးအလံသုံးလက်ပေါ့ဗျာဒီလံသုံးလက်လွတ်ထူပြီးတော့စစ်ပန်နဲ့ဖက်ဒရယ်ဒီမိုကရေစီသမရနိုင်ငံပေါ့နော်ပြည်ထောင်စုနိုင်ငံတည်ထောင်မှုအတွက်အဲ့ဒီညှော်မှန်းချက်ကြီးပေးခဲ့တာအဲ့တော့29နှစ်ရှိတာတော့လည်းပဲမရသေးပါဘူးဆရာနာရှင်စတဲ့ကြီးကအခိုင်အမာတည်ရှိနေလို့ပဲ2008ဖွဲ့စည်းပုံဆောင်ရေးယူအတာအကွယ်ပြုတ်ပြီးတော့ခံကြုတ်ထဲမှာကောင်းကောင်းနေရာယူနေတုန်းဖြစ်သေးတယ်နေရာကဏ္ဍအသီးသီးမှာတွင်ကျဲလွှမ်းမိုးနေတုန်းရှိသေးတယ်ဆရာနာရှင်စတဲ့ကြီးကဒါကျွန်တော်လူပုဂ္ဂိုလ်မပြောပါဘူးအစနစ်ကိုပြောတာအဲ့တော့ကျွန်တော် shift ဒီလုံးရေတော့ဒီအန်ဒီမယူရဲ့ကျကစက်နာချင်းစနစ်ကိုအပီးတိုင်းချိန်မုံမှုဖြစ်တယ်ဒါကိုကျွန်တော်တို့ကြံသေးတယ်ဗျာ
နိုင်ငံရေးချင်းသားဟောင်းနေနဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေရှစ်လေးလုံးနှစ်ပတ်လည်နေ့အခမ်းအနားကိုစုပေါင်းကျင်းပခဲ့ကြတဲ့အချိန်စကိုင်းတိုင်းကလေးမြို့နယ်ကခရိုင်ဥက္ကဋ္ဌဦးပါမင်းကတော့စစ်မှန်တဲ့ဒီမိုကရေစီစနစ်တိုင်းပြည်မှာပေါ်ထွန်းလာရေးစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရဆဲပဲဖြစ်တယ်လို့သုံးသပ်ပါတယ
်ဒီ29နှစ်ပြည့်ချိန်ရှိပေါ့ဗျာဒီမိုကရေစီကိုတောင်းနေတဲ့လမ်းကြောင်းပေါ်ရောက်တာပဲရှိသေးတယ်ဗျာဒီမိုကရေစီတော့မရသေးပါဘူး2008ချီတော်ဥပဒေကတော့ပြည်တွင်းငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်စစ်မြေကြီးကိုတကယ်မရောက်ရှိသေးဘူးစစ်မှန်တဲ့ဒီမိုကရေစီမပေါ်ထွန်းသေးဘူးလို့ဒီလိုပြောလို့ရပါတယ်
ရှင်လေးလုံးရဲတော်ဘုံကနေပေါ်ထွန်းလာခဲ့တဲ့ဒီမိုကရေစီအစိုးရပြည်သူအစိုးရတရဲ့ပေါ်ထွန်းလာခဲ့ပေမဲ့လို့အခြေခံကြကြပြင်ဆင်စရာတွေကရှိနေသေးတဲ့အကြောင်းတစ်ချိန်တုန်းကရှင်လေးလုံးလှုပ်ရှားမှုတွေမှာဥဆောင်ခဲ့သူတူဖြစ်တဲ့လူပေါင်းတဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောကလည်းပြောပါရယ
်ခဏိအစိုးရကစိမ့်တည်တာကတော့ဒီရှင်လေးလုံးရဲတော်ဘုံကြီးရဲ့ကျေးဇူးပြစ်စာကြောင့်ဒါကျေးဇူးပြရာကြောင့်ရရှိခဲ့တဲ့အစိုးရဖြစ်တဲ့ဒီအစိုးရတစ်ခုရယုံနဲ့ကျွန်တော်တို့ဒီမိုကရေစီရခဲ့တာမဟုတ်ဘူးတကယ်တော့ရှင်းလင်းလုံးရေးတော်ဘုံကြီးရဲ့တောင်းဆိုချက်ဖြစ်တဲ့ဒီမိုကရေစီရေးဆိုတာအခုချိန်ထိပြည်ပြောတာမရှိသေးဘူးအခုချိန်ထိမရသေးဘူးလို့ကျွန်တော်ပြောချင်တယ်ကျွန်တော်တို့မှာလက်ရှိရှိနေတဲ့ဖွဲ့စည်းချုပ်ပုံအခြေခံဥပဒေအကြောင်းပဲဖြစ်တယ်နောက်တစ်ခုကကျွန်တော်တို့တိုင်းပြည်ရဲ့ကနေ့နိုင်ငံရေးမှာတမတော်ကစစ်တပ်ကကနေ့ချိန်ထိရွာမိုးထားတယ်မှဖြစ်တယ်တမတော်ကနိုင်ငံရေးကနေပြီးတော့မထွက်ဘူးဆိုလို့ရှိရင်ကျွန်တော်တိုင်းပြည်မှာသဘောကြည့်ရတယ်လို့ဘလို့မှပြောလို့မရဘူး။ချစ်လေးလုံးလူလူရေးတော်ဘုံကြီးကတောင်းဆိုခဲ့တဲ့ဒီမိုကရေစီရေးဆိုတာကောလက်စက်ဆက်ခဲပြည်ရင်းဆက်ချင်းရင်းဆက်ရဆက်ရေးပြည်ရင်းညီညာရေးဆိုတာကောကနေ့အချိန်လေးအထိအလားဝေလုံးပဲဖြစ်တယ်လို့ဒါကြောင့်ဒီအစိုးရအနေနဲ့တော့ဒါတွေရဖို့အတွက်ဆက်ပြီးအလုပ်လုပ်ရတယ်အများကြီးလိုလိုမယ်လို့ကျွန်တော်အနေနဲ့တော့ပြောချင်ပါတယ်
ဒါအပြင်ဒီမိုကရေစီရေးတော်ပုံမှာကြဆုံးခဲ့ရတဲ့ပြည်သူတွေနဲ့ဘဝတွေအသက်တွေပေးခဲ့ရသူတွေအတွက်ဒီမိုကရေစီအစိုးရအနေနဲ့အတိအမှတ်ပြုမှုနဲ့အလေးနက်ထားဆောင်ရွက်ပေးဖို့လဲလိုအပ်တယ်လို့ကလေးခရိုင် NND ဥက္ကဋ္ဌဦးပါမင်းကပြောပါတယ်
တကယ်အရတရကြီးဟာတကယ်စွန့်စားခဲ့ကြရတယ်တကယ်ပေးဆက်ခဲ့ကြရတယ်ပေါ့နော်အဲ့တော့ရှင်းလေးလုံးကဒီနေ့အချိန်ထိကျွန်တော်တို့ပေးဆက်ခဲ့ကြရတယ်လူတွေလည်းမနေဘူးပေါ့နော်ပျောက်ဆုံးနေတဲ့လူတွေလည်းအများကြီးပေါ့ဒီလူတွေကအမှန်တကယ်ဒီသမိုင်းမျက်နှာပြင်ပေါ်မှာအာအကြောင်းကြောင့်လည်းပဲဖြစ်ဖြစ်သူတို့ကပေးဆက်ပြီးကြွားခဲ့ကြရတယ်ဆိုတာပေစလုံးကအတိမတ်မှတ်တမ်းတင်နိုင်တဲ့အခြေအနေတော့ရှိဖို့လိုအပ်တယ်လို့ကျွန်တော်အဲ့လိုမြင်ပါ
မြန်မာနိုင်ငံမှာအကြီးမားဆုံးလူထုအုံကြွမှုကြီးဖြစ်တဲ့ရှစ်လေးလုံးရေတော်ဘုံကြီး29နှစ်ပြည့်တဲ့နေ့ဒီနေ့မှာတော့ရန်ကုန်မန္တလေးပါဝင်တိုင်းနယ်ပြည်နယ်အသီးသီးမှာရှစ်လေးလုံးမှာပါဝင်ခဲ့သူတွေဒီမိုကရေစီအင်အားစုတွေမျိုးဆက်သစ်တွေနဲ့တက်ကြွလှုပ်ရှားသူတွေကအထိမ့်မတ်ပွဲတွေအမြပေးဝေဆွန့်သွတ်ပွဲတွေကျင်းပခဲ့ကြပြီးတော့ NND ဆိုရအနေနဲ့ဒီမိုကရေစီရေတော်ဘုံအတွင်းဆွတ်လွတ်အနစ်နာခံသွားရသူတွေအတွက်အလေးနဲ့အတိမတ်ပြုပေးဖို့ကိုလည်းတောင်းဆိုနေကြတာဖြစ်ပါတယ်ရှင်
ရရှိမြခင်မြန်မာတနင်္ဂနွေလုံးဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအုံကြွတောင်းဆိုခဲ့ကြတဲ့ရှစ်လေးလုံးရေတော်ဘုံဖြစ်ခဲ့တာအခုဆို29နှစ်ပြည့်ပါပြီ။အာဏာရှင်ကိုဆန့်ကျင်ပြီးတော့ပါတီစုံဒီမိုကရေစီစနစ်တောင်းခဲ့ကြတဲ့ရှစ်လေးလုံးရေတော်ဘုံ29နှစ်ပြည့်မှာတော့ပါတီစုံဒီမိုကရေစီနဲ့အရသာအစိုးရတရားပေါ်ထွန်းနေပါပြီ။ရှစ်လေးလုံးလူထုလူလားချက်တွေနောက်88ခေါင်းဆောင်တွေရဲ့မျှော်မှန်းချက်တွေလက်တွေမှာဘလောက်ခီးပေါက်နေပြီလဲ။အခုလာမယ့်အင်္ဂါနေ့ညဒက်ဒီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြလိုတဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုပြီးတော့ပြပို့ထားမယ်ဆိုရင် Dial Delay အစီအစဉ်လွှတ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုမိမြလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2023822554ဖြစ်ပါတယ်။ Email လေးစာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြကြမယ်တော်ရရှင်တွေကိုကြိုဆိုပါရခင်ဗျာ။
ဒီလိုင်းဆွေးနွေးခန်းအစီအစဉ်ကိုည9နာရီခွဲမှာစောင့်မျှော်နားဆင်နိုင်ကြပါရရှင် VOA ကဒါရိုက်ဒီလိုင်းဆွေးနွေးခန်းကိုအင်ကာနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ရှင်အမေရိကန်ပြည်ထောင်စုအတွင်းစီးပွားရေးလုပ်ငန်းတွေစတင်မှုနှုန်းမှာအမျိုးသမီးတွေဟာသူတို့ရွယ်တူအမျိုးသားတွေထက်ကိုတဆက်ခွဲနှုန်းနဲ့ပိုးများများတည်ထောင်လာကြပါတယ်အမျိုးသားစီးပွားရေးသမားတွေ3လရှိတဲ့စီးပွားပြိုင်တဲ့နေ့ထက်အမျိုးသမီးတွေဟာသူတို့အချင်းချင်းပူးပေါင်းလှုပ်ဆောင်ခြင်းအပြင်စီးပွားရေးလုပ်ငန်းတွေအောင်မြင်ဖို့ကြိုးစားကြတာဖြစ်ပါတယ်။ဒီလိုမျိုးစွန့်ဦးစီးပွားရေးတည်ထောင်မှုဟာကမ္ဘာတဝန်းရာစုနဲ့ချီကျုံးနေကြရတဲ့အမျိုးသားနဲ့အမျိုးသမီးကြားစီးပွားကွာဟချက်တွေကိုရှော့ချပစ်နိုင်မယ်လို့ကမ္ဘာစီးပွားရေးဖိုရမ်ကပြောပါတယ်။ American စီးပွားရေးလုပ်ငန်းတွေရဲ့သုံးပုံတစ်ပုံကျော်ကိုအမျိုးသမီးတွေကဦးဆောင်နေပြီးဆက်ပြီးတော့လဲတိုးနေသေးတယ်လို့ပညာရှင်တွေကပြောတဲ့အကြောင်း VOA သတင်းတောက် James Randall ပေးပို့တဲ့တဲ့ရင်ကိုမှတ်အသင့်စင်တင်ပြပေးပါလိမ့်မယ်ရှင်
။တမယိုးချရုံတက်ရတဲ့အလုပ်မျိုးကိုမလုပ်တဲ့သူတွေအတွက်တော့ကလေးတွေကိုနေ့ကလေးဟင်းကျောင်းမှာခဏထားပြီးအလုပ်လုပ်နိုင်မဲ့စိတ်ငြိမ်တဲ့နေရာရှာနိုင်ဖို့ကခက်ခဲပါတယ်။ဒီအခက်အခဲတွေကြုံရတဲ့သူတွေအတွက်အဆင်ပြေစေမဲ့စီးပွားရေးလုပ်ငန်းတစ်ခုကို Nicole Dash ကတည်ထောင်လိုက်ပါတယ်။ပ play, work, or dash လို့ခေါ်တဲ့မိဘတွေအလုပ်လုပ်နေတဲ့အချိန်အလုပ်အတဲ့သူနဲ့စကားပြောနေတဲ့အချိန်မှာကလေးကိုခဏကြည့်ပေးထားတဲ့နေ့ကလေးထိန်ကုမ္ပဏီဟာအလုပ်လုပ်ဖို့စိတ်ငြိမ်တဲ့နေရာလေးရှိတယ်ဆိုပြီးတော့ Nicole Dash ကပြောပါတယ
် So there's lots of flexibility, it's quality, quite child care when they need it
ကိုလိုအပ်တဲ့အချိန်မှာနေ့ကလေးထိန်ကောင်းကောင်းရနိုင်ပါတယ်ဒီလိုအဆင်ပြေတဲ့နေရာရှာဖို့ဆိုတာမလွယ်ပါဘူးအလုပ်နဲ့မိသားစုကြားအချိန်မျှတပေးနိုင်ဖို့ရဲ့ကိုယ်ချိန်နဲ့ကိုစီမံပြီးတော့ဝင်ွေရှာနိုင်ဖို့အတွက်အမျိုးသမီးတွေကစီးပွားရေးလုပ်ငန်းတွေကိုစတီထောင်ကြတယ်လို့ Dash ကပြောပါတယ်။ American company ထောက်နေရတဲ့နှစ်စဉ်ရောင်းအား 1.4 trillion dollar ရှိတဲ့ကုမ္ပဏီတွေကိုအမျိုးသမီးတွေဦးစီးဦးဆောင်လှုပ်ဆောင်နေကြတယ်လို့ Women Rocking Business အမျိုးသမီးတွေအစွမ်းပြတဲ့စီးပွားရေးခေါင်းစဉ်နဲ့စာအုပ်ကိုရေးခဲ့သူ Sage Levine ကပြောပါတယ်။အမေရိကန်ယဉ်ကျေးမှုအရတံပိုးထားတတ်ကြတဲ့အမျိုးသမီးတွေရဲ့အရေးချင်းတွေကအောင်မြင်တဲ့စီးပွားရေးတည်ထောင်ရမှာများစွာအထောက်အကူပြုတယ်လို့ Sage Levine က Skype ကနေတဆင့်ပြောပါတယ
်
။ပြိုင်ဆိုင်လှူဆောင်လာမျိုးထက်ပူးပေါင်းဆောင်ရွက်မှုတွေလုပ်တဲ့အခါမှာစီးပွားရေးလုပ်ငန်းတွေမှာအမျိုးသမီးတွေပိုပြီးတော့စွမ်းဆောင်လာနိုင်ပြီးတော့ဩစာအာဏာမပြိုင်ဘဲနဲ့ဒီဖေးကူတဲ့လုပ်ငန်းတွေစေတနာပါပါနဲ့လှူဆောင်တာတွေကြောင့်လည်းပိုပြီးတော့အောင်မြင်ကြပါတယ်။မျိုးသားတွေအတော်များများလဲဒီလိုလှုပ်ဆောင်ကြပါတယ
်ပြောင်းလဲလာတဲ့စီးပွားရေးဆိုင်ရာဥပဒေတွေကြောင့်လဲအမျိုးသမီးတွေစီးပွားရေးလုပ်ငန်းစတင်ရတာပိုအဆင်ပြေလာတယ်လို့အသေးစားလုပ်ငန်းဆိုင်ရာအဖွဲ့က Bruce Birdie ကပြောပါတယ်ခင်မွန်ဖခင်လိုမိသားစုတွေကအမျိုးသားတွေကိုအားကိုးစရာမလိုတော့ဘဲအမျိုးသမီးတွေကိုယ်တိုင်ချင်းငွေထုတ်ယူနိုင်ပါတယ်
In 1970 there were only 5% of businesses in the United States that were owned and operated by women
American CY လုပ်ငန်းအားလုံးရဲ့5ရာခိုင်နှုန်းကိုပဲအမျိုးသမီးလုပ်ငန်းရှင်တွေကပိုင်ခဲ့တာပါအခုချိန်မှာတော့35ရာခိုင်နှုန်းအထိဖြစ်လာပါ
လုပ်ငန်းပိုင်အမျိုးသမီးဥယျာဉ်ကဆက်ပြီးတော့တိုးလာအောင်မယ်လို့လည်းသူကပြောပါတယ်အထူးသဖြင့်နေကလေးတိုင်းကျောင်းလို့စီကန်းလို့အိမ်တွေမှာစံပယ်ရေးဝန်ဆောင်မှုပေးတဲ့လုပ်ငန်းလိုမျိုးပညာရေးလုပ်ငန်းတို့စတဲ့လုပ်ငန်းတွေမှာအမျိုးသမီးပိုင်ကုမ္ပဏီတွေပိုတိုးလာဖို့အလားအလာရှိတယ်လို့ပြောပါတယ်ခရစ်စတန်ဟာဝတ်လို့စစ်ပြန့်အချိန်ပိုင်ကျောင်းဆရာမတဦးအနေနဲ့ Dash ကုမ္ပဏီလိုမျိုးနေကလေးတဲ့ကုမ္ပဏီတွေကအရင်အဆင်ပြေတယ်လို့လည်းပြောပါတယ်ရှင
်မအီတန်စင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအင်ကာနေညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် Asia Set 7ဂျိုဒူကနေဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်နောက်9နာရီကြာထုတ်လွှင့်မဲ့ည9နာရီကနေ10နာရီအထိအစီအစဉ်အခုတော့ဒီ line 2 meter 24 25 32 နဲ့50တို့ကနေဖမ်းယူနာဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမတင်ကြီးထိုက်ကြညာပေးပါမယ်ရှင
်မြောက်ကိုရီးယားရဲ့ရန်လိုတဲ့စီးရီးဆောင်ရွက်ချက်တွေကိုထိမို့နိုင်ငံတကာရဲ့တောင်းဆိုမှုကိုမြောက်ကိုရီးယားအစိုးရကပယ်ချလိုက်ပြီးနျူကလ িয়ার လက်နက်ထုတ်လုပ်တဲ့အစီအစဉ်ကိုဆက်ပြီးလုပ်မယ်လို့ပြောဆိုလိုက်ပါတယ်ပဒိန်တက်ဒုံနေပြစ်လွတ်တာကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီမှစနေနေ့ကအရေးယူတန်းခတ်မှုတွေလုပ်ခဲ့ပြီးမြောက်ကိုရီးယားဘက်ကအခုလိုတုံ့ပြန်တာပါအချို့အခြားအာဏာပိုင်နိုင်ငံအပေါ်ပြောင်ပြောင်တင်းတင်းထိပါမှုဖြစ်ပြီးဆက်ဆုပ်ဖွဲ့အမေရိကန်ရဲ့မြောက်ကိုရီးယားကိုအထီးကျန်ဖြစ်အောင်ကြိုးစားတဲ့ဆောင်ရွက်မှုဖြစ်တယ်လို့မြောက်ကိုရီးယားဘက်အစိုးရဘက်သတင်းမီဒီယာတွေကထုတ်ပြန်ခဲ့ပါတယ်အမေရိကန်နိုင်ငံသား Rex Tillerson ဟာထိုင်းနိုင်ငံကိုဒီကနေ့ရောက်ရှိခဲ့ပြီးကုန်သွယ်ရေးဒေတာတွင်းလုံခြုံရေးနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေအပေါ် PR ပေးရို့နဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson နဲ့ဘန်ကောက်မြို့တော်မှာထိုင်းဝန်ကြီးချုပ်ဖရယုတ်ချန်အိုချာထိုင်းနိုင်ငံသားရဲ့အပါအဝင်ထိုင်းအစိုးရထိပ်တန့်အရာရှိတွေနဲ့တွေ့ဆုံခဲ့ပါတယ်။ထိုင်းနိုင်ငံမှာ2014ခုနှစ်ဆီယနာသိမ်းတဲ့အချိန်ထိုင်းနဲ့အမေရိကန်နှစ်နိုင်ငံဆက်ဆံရေးထိခိုက်လာခဲ့တဲ့အချိန်ကစလို့အမေရိကန်အစ်စ်မြင့်အရာရှိတဦးထိုင်းနိုင်ငံကိုပထမဆုံးလာရောက်တာဖြစ်ပြီးအခုခီးစဉ်ကနှစ်နိုင်ငံတန်တမာဆက်ဆံရေးတိုးတက်မှုကိုဖော်ပြတဲ့ခီးစဉ်လည်းဖြစ်ပါတယ်။အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံစတင်တူထောင်ခဲ့တာနှစ်ပေါင်း50ပြည့်တဲ့ရွှေရတုနှစ်ပတ်လည်အထင်အမှတ်အတွဲနိုင်ငံတော်သမ္မတဦးထင်ကျော်ကဒီကနေ့ဂုဏ်ပြုသဝင်လာပေးပို့ခဲ့ပါတယ်ရှင်။
တရင်ချင်းချုပ်ကိုမှတင်ငင်ထိုက်ကြညာပေးကြတာပါရှင်ဒီညနေအစည်းအဝေးထုတ်လုပ်ရမှုကမှစုမုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubio Eltaji ဖြစ်ပါတယ်ဒီမှာရှားဖောင်းပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာဖြစ်ပါတယ် VOA American အသံညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line to meter 16.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA မြန်မာပိုင်းအစည်းအဝေးကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.